အာဖဂန်ဆူရဘက်ကတာလီဘန်နေနဲ့အပြစ်ခံရဆက်ထောင်းကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကပြောကြားလိုက်ပါတယ်အပြစ်ကရဆက်ထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်တာကြောင့်အာဖဂန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့စစ်စင်ရေးတွေပြန်စတင်နိုင်ပြီလို့သမ္မတကဒီကနေ့စနေနေ့မှာပြောလိုက်တာပါတာလီဘန်တွေအနေနဲ့လူတွေဆက်တက်နေမလားဒါမှမဟုတ်ရင်းရဲရင်းလမ်းစဉ်ကိုရွေးချယ်မလားဆိုတာသူတို့အပေါ်မှာသာမူတည်တယ်လို့သမ္မတဂါနီကပြောပါတယ်အခုလာဇန်ပိုင်းကကြာရောက်တဲ့မွတ်စလင်တွေရဲ့၃ရက်ကြာဒီ Eid al-Fitr ပွဲတော်အတွက်ယာယီပိကရဲ့ဆက်ထားတာကိုတာလီဘန်တွေဘက်ကဆုံးသက်လိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကအာဖဂန်တပ်ဖွဲ့ဝင်အတော်များများသူတို့လက်ချက်နဲ့တည်ဆုံခဲ့ပါတယ်။အပွဲတော်အတွက်အာဖဂန်ဆွေရဘက်ကအပြစ်ခတ်ရဲဆဲပြီးတဲ့နောက်တာလီဘန်သမ္မတတွေဘက်ကလည်းအပြစ်ခတ်ရဲဆဲခဲ့သလိုဒီနောက်မှာအစိုးရဘက်ကနောက်ထပ်ရပ်တိုးပြီးတော့ဆယ်ရက်ကြာအပြစ်ခတ်ရဲဆဲထားမှုကိုဒီကနေ့မှတော့အဆုံးသတ်လိုက်ပါတယ်။တာလီဘန်အနေနဲ့အပြစ်ခတ်ရဲဆဲထားမှုကိုဆက်လက်ထိန်းသိမ်းထားပြီးတာလီဘန်ခေါင်းဆောင်ဟစ်ဘတ်ဂျူလာအခွန်ဇာဒါနဲ့တွေ့ဆုံခြင်းတဲ့နေရာမှာတွေ့ဆုံပြီးဒီငင်းငင်းရေးအတွက်ဆွေးနွေးကြဖို့သူ့ဘက်ကအစဉ်သင်မဲ့လို့မစ္စတာဂါနီကဗိုလ်ထုံးနေရုံကပြောပါတယ်။ဒါပေမဲ့လည်းအာဖဂန်အစိုးရဟာအမေရိကန်ကျိုးစွဲရကနေတဲ့ရုပ်သေးဆွေးရဖြစ်တယ်ဆိုပြီးတဘုံတွေဘက်ကဒီကမ်းလှမ်းချက်ကိုပယ်ချခဲ့တယ်လို့အမေရိကန်နဲ့ပဲတိုက်ရိုက်ဆွေးနွေးမယ်ဆိုပြီးတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကိုအမေရိကန်ဘက်ကတော့ပယ်ချလိုက်ပြီးငင်းငင်းရေးလုပ်ငန်းစဉ်ဟာအာဖဂန်ပြည်ရင်းရေးပဲဖြစ်တယ်လို့အခိုင်အမာပြောဆိုထားပါတယ်ခင်ဗျာ။